ဟုတ်ကဲ့ပါရှင်ပြည်တော်စုလွတ်တော်နာရဲ့ကသူတို့ဥရွှေမန်းကရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးအတွက်လိုအပ်ချက်တွေကိုရခိုင်လူမျိုးတွေနဲ့ဒီနေ့တွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ်ဒီနေ့ဆွေးနွေးပွဲကိုတက်ရောက်လာတဲ့ရခိုင်ပြည်နယ်ကလွှတ်တော်ကိုယ်စားလှယ်တွေပြည်နယ်ကိုစားပြုလူထုကိုယ်စားလှယ်တွေဥပဒေပညာရှင်တွေကရခိုင်ပြည်နယ်လုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးကိစ္စတွေတရားစတာခွဲဝေပေးရေးကိစ္စတွေနဲ့ပြည်နယ်တည်ငြိမ်အေးချမ်းရေးကိစ္စတွေနဲ့ပတ်သက်ပြီးပြည်တော်စုလွတ်တော်နာရဲ့ကသူတို့ဥရွှေမန်းကိုတင်ပြခဲ့ကြပါတယ်အင်းဒီချင်းနိုင်ငံကလူမျိုးကြတွေမြန်မာနိုင်ငံထဲဝင်ရောက်လာပြီးနိုင်ငံသားအဖြစ်ခံယူတဲ့ကိစ္စနဲ့ပတ်သက်ပြီးရန်ကုန်တိုင်းဒေသကြီးရခိုင်တိုင်းဒေသရဲ့ရာဝန်ကြီးဦးစော်အေးမောင်ကဒီနေ့ဆွေးနွေးပွဲမှာအခုလိုတင်ပြခဲ့ပါတယ
်နိုင်ငံရဲ့ဘေးမှာဘင်္ဂလားဒေ့ရှ်နိုင်ငံမြေနေရာအဖြစ်မကွေးတိုင်းဝန်းကျင်လောက်ပဲရှိတယ်လူဦးရေတန်း160ကျော်နေပါပြီကျွန်တော်တို့အပေါ်မှာအိန္ဒိယနိုင်ငံလူဦးရေတန်း1300ရှိပါတယ်အရှေ့ဘက်မှာတရုတ်နိုင်ငံတန်း1600ကျော်ပါတယ်ယူနန်ပြည်နယ်ထွက်ပေါက်ဖြစ်ဘင်္ဂလားပင်လယ်အော်ဟာမြန်တမ်းမှာသူတို့တဲ့အရေးကြီးတာပါဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့လည်းပေါက်ပွားမှုနှုန်းများလာတဲ့လူဦးရေဟာကျွန်တော်တို့ဒေသကို IDP တွေအနေနဲ့ထွက်သွားနိုင်ငံသားဖြစ်အောင်စ조사မယ်နိုင်ငံသားဖြစ်လာရင်ဒီနိုင်ငံမှာဒီမိုကရေစီနိုင်ငံဖြစ်ရင်ကျွန်တော်ဒေသရဲ့ဝန်ကြီးချုပ်ဟာသူတို့တွေဖြစ်လာမယ်ကိုပိုင်အုပ်ချုပ်ခွင့်တွေတောင်းလာမယ
်ရခိုင်ပြည်နယ်နယ်စပ်လုံခြုံရေးအတွက်တိုင်းရင်းသားမျိုးနွယ်စုတွေကိုနယ်စပ်ဒေသတွေမှာရွာတယ်ပေးဖို့ဥပဒေပညာရှင်ဦးတာပွင့်စစ်တွေကဆွေးနွေးပွဲမှာအကြံပြုတင်ပြခဲ့ပါတယ်
ဘူးဒီတော်နဲ့မောင်တော်မျိုးနယ်တွေမှာဘင်္ဂလီဥယေဟာညပြနေတာထိမ့်ရှိနိုင်ဖို့အတွက်တဖက်နိုင်ငံကထွက်ပြေးလာတဲ့တိုင်းရင်းသားမျိုးနယ်စုတွေကိုအင်အားနည်းနေတဲ့တိုင်းရင်းသားကျွော်တွေမှာနေထိုင်စေခြင်းရွာသစ်များတည်ပေးခြင်းနေရာအနေနဲ့ဆောင်ရွက်နေမလို့မောင်တော်ဘူးဒီတော်ရေသေးတော်ကိုပဲပြီးတော့အလုံးလဲမဲ့မြေမဲ့ရာမဲ့တွေကိုစူးစီးပြီးတော့ဓမျိုးနယ်ကိုဒရော်နှုံးနဲ့နယ်ဇက်ဒေသတွေမှာရွာတည်ပေးမယ်ဆိုရင်လုံခြုံရေးအတွက်ရောအလုံးလဲမဲ့တွေကိုရောဖြစ်ရှင်းပြနိုင်တဲ့အကြောင်းတစ်ခုဖြစ်တယ်လို့ပြပြလို့ပါပဲ
ရွေးကောက်ပွဲတွေမှာယာယီသက်သေကံလက်မှတ်ဝိုက်ကက်ကင်ဆောင်ထားသူတွေကိုမဲပေးခွင့်မပြုတဲ့ကြောင်းကိုလည်းတက်ရောက်လာသူတွေကတင်ပြကြပါတယ်လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနရဲ့ခုနှစ်အတွင်းကောက်ယူထားတဲ့စာရင်းအရာလက်ရှိနေခိုင်ပြည်နယ်မှာလူဦးရေ 3.3 သန်းရှိတဲ့အထက်ကရခိုင်မြို့နယ်တိုင်းရင်းသားမှာ2သန်းသာရှိပြီးတရားမဝင်ဝင်ရောက်လာတဲ့သူက 1.3 သန်းရှိတယ်လို့လည်းသိရပါတယ်အဲဒါကြောင့်ဘူတိတောင်မောင်တော်ဒေသတွေမှာခလေးမွေးဖွားနှုံဦးရေကန့်သက်ချက်ကိုတရားဝင်ဥပဒေအဖြစ်ပြဋ္ဌာန်းသင့်တယ်လို့တရားလွှတ်တော်ရှင်နေဦးဘိုမင်းဖြူကတင်ပြခဲ့ပါတယ်
မောင်တော်ဒေသမှာမိသားစုတစုမှလူသသမီးနှစ်ဦးစီပဲမွေးဖွားခွင့်ဆိုတဲ့ကိစ္စကိုကန့်ကွက်သူတွေပေါ်ထွက်လာတာကိုတွေ့ရပါတယ်။တရုတ်ပြည်မှာလူရဲ့များလွန်းလို့မိသားစုတစုမှသသမီးတဦးသာလျှင်မွေးဖွားခွင့်ပြုထားပါတယ်။ဒါဥပဒေကြီးပြဋ္ဌာန်းထားပါတယ်။အိန္ဒိယနိုင်ငံမှာတချို့သောပြည်နယ်တွေမှာမိသားစုတစုမှသသမီးနှစ်ဦးသာထွန်းကွာခွင့်ကိုတကင်ဝင်ဥပဒေနဲ့ပြဋ္ဌာန်းထားပါတယ်။မောင်တော်ဘူးတိတောင်ဒေသဟာလူရဲ့ထူထပ်များပြားပြီးတော့ရခိုင်ဆိုလို့လူတရားမှ2ယောက်လောက်ပဲရှိပါတယ်။အဲ့လိုအခြေအနေမျိုးမှာဒီလိုဥပဒေမပြဋ္ဌာန်းခဲ့ဘူးဆိုရင်နောက်တစ်ချိန်မှာအလွန်တရာကြီးမားတဲ့လူဦးရေပောက်ကွဲမှုကြီးတစ်ခုအန္တရာယ်ရှိနေတယ်
တိုင်းရင်းသားပြည်နယ်တွေကထွက်ရှိတဲ့တယံဇာတာတွေနဲ့ကောက်ခံရရှိတဲ့အခွန်ကားတွေကိုပြည်နယ်တွေကခန်းစားဝင်ရရှိဖို့ကိုလည်းဆွေးနွေးပွဲတက်ရောက်လာတယ်ရခိုင်ပြည်နယ်ကစီးပွားရေးလုပ်ငန်းရှင်ဦးသိန်းရွှေကတင်ပြခဲ့ပါတယ
်ဖက်ဒရယ်ပြည်ထောင်စုစနစ်တွေကိုတော့ဖို့ပြောနေတော့ပွင့်လင်းနေတာမှုရှိဖို့ကအရေးကြီးပါတယ်ဖက်ဒရယ်စနစ်နဲ့ကပ်ပြီးပါလာတာကတော့ပြည်နယ်တွေကထွက်ရှိတဲ့တယံဇာတာမျိုးပေါ်မှာအခွန်ကားတွေပေါ်မှာသက်ဆိုင်ရာပြည်နယ်တွေကိုထိုက်တင်တဲ့ကြိုးခန်းစားခွင့်ပြုနိုင်ရင်ကိုစတင်ပြီးပြောဆိုနေကြပါပြီကျွန်တော်တို့လိုဖွံ့ဖြိုးမှုနှိမ့်ကြတဲ့ပြည်နယ်အတွက်အလုံးအရေးကြီးပါတယ်1948ခုနှစ်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပုံမှန်63မှာပါဝင်ခဲ့မှုတဲ့ပြည်နယ်များမှာထွက်ရှိတဲ့သဘောအတန်စားရများထုတ်ယူခြင်းနဲ့ပြည်သက်သောဥပဒေများကိုလည်းပြန်လည်ထည့်သွင်းပြရန်စဉ်းစားပြခြင်းအပြင်တိုင်းရင်းသားအခွင့်အရေးများကိုလည်းပေါ်ဆောင်ရာရောက်နိုင်ပါတယ်
ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးအတွက်တက်ရောက်လာသူတွေဆွေးနွေးတင်ပြကြတဲ့အချက်တွေဟာတိုင်းနိုင်ငံလုံးရဲ့လိုအပ်ချက်တွေဖြစ်နေတာကြောင့်မဟာဗျူဟာစီမံကိန်းတွေရေးဆွဲပြီးဆောင်ရွက်ရမှာဖြစ်တယ်လို့ပြည်ထောင်စုလွတ်တော်နာရဲ့ကသရဥရှိမန်းကအခုလိုပြောခဲ့ပါတယ်
လုံညုံရေးတင်ရင်အကြံရေးတရားဝေဆိုမှုရောရခိုင်ပြည်နယ်မှာရှိတယ်ဆိုရင်လည်းမလုံလောက်သေးဘူးလို့ပဲကျွန်တော်ပြောမှာဖြစ်ပါဒီနေ့တင်ပြချက်ဟာရခိုင်ပြည်နယ်တစ်ခုတည်းအတွက်ဒါလိုအပ်တာမဟုတ်ဘဲနဲ့တနိုင်ငံလုံးဒေသအနှံမှာလိုအပ်ချက်များဖြစ်တဲ့အတွက်တနိုင်ငံလုံးလွှမ်းခြုံတဲ့ Master Plan မဖြစ်မနေရေးဆွဲဆောင်ရွက်သွားမယ်အနေအထားရှိပါတယ်သူ့နေရာနဲ့သူ့ခံနဲ့သူဖွံ့ဖြိုးတွတ်တဲ့အောင်ဖြစ်ပေါ်လာတဲ့ Master Plan ကနေပြီးတော့ကျွန်တော်တို့လိုအပ်တဲ့နေရာတွေမှာဥပဒေပြုဆောင်ပြီးဒီဥပဒေနဲ့အညီသက်ဆိုင်ရာတောင်ရှိတဲ့ပုဂ္ဂိုလ်များကစီမံခန့်ခွဲခြင်းပါဝင်ဆောင်ခြင်းကြီးကြပ်ဆောင်ခြင်းလိုက်ပါဆောင်ခြင်းမှာပြုရမှာဖြစ်ပါ
ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးအတွက်ရခိုင်ပြည်နယ်အစိုးရအဖွဲ့ရခိုင်ပြည်နယ်လွတ်တော်နဲ့ရခိုင်ပြည်နယ်ကပြည်သူတွေပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့ပြည်ထောင်စုအစိုးရနဲ့ပြည်ထောင်စုလွတ်တော်ကလည်းဆွေးနွေးဆောင်ရွက်ပေးသွားမယ်လို့ပြည်ထောင်စုလွတ်တော်နာရက်ကသူရဥရှိမန်ကဒီနေ့တွေ့ဆုံပွဲမှာကတိပေးပြောကြားခဲ့ပါတယ်ရှင်